မြန်မာစစ်တပ်နဲ့အေအေရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့စီးရဲပဋိပက္ခတွေဖြစ်ပွားနေတဲ့ချင်းပြည်နယ်ပလောဝမြို့ထဲမှာတော့တပ်မတော်တရင်တစ်ခုနားမှာဒီကနေ့ဘုံးပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးမြို့ကန်တူထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံအာဏာပိုင်တွေကပြောပါရယ်စီးရဲပဋိပက္ခကာလတွေအတွင်းမှာတော့ပလောဝမြို့ထဲဒါပထမဆုံးဘုံးပေါက်တာလို့လည်းမြို့ကန်တွေကပြောပါရယ်ပလောဝမြို့နဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ထဲမှာအေအေဘက်ကဘုံးခွဲတိုက်ခိုက်ခဲ့တာလို့တပ်မတော်ဘက်ကပြောပါရယ်အေအေဘက်ကတော့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့တုံ့ပြန်ပါရယ်အခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်ပလက်ဝါမြို့နယ်အတွင်းပလက်ချောင်း၊ချောင်းကူးကရုစိတ်နဲ့မြို့ဦးစီဒီခေါ်အောင်စီဒီတွားလမ်းကြားတန်တရာနီဒီမနေ့9နာရီလောက်မှာမိုင်းတလုံးပောက်ကွဲခဲ့တယ်လို့ပလက်ဝါမြို့ခံလူကပြောပါတယ
်။ပလက်ဝါရဲ့အချီပလက်ချောင်းအဝါနားလေးမှာပောက်တာပေါ့။ပလက်ဝါမြို့အချီကစင်းနေအလွန်အဆုံးကြီးမိနစ်3မိနစ်လောက်ဆိုရောက်ပါတယ်။ဒီလေးလေးပလက်ချောင်းနားမှာစင်တံတားရှိတယ်။အစ်တံတားအနည်းမှာပောက်တာပေါ့။ပောက်တာတော့တလုံးလေးပဲပောက်တယ်။ဒီလေးတွေနဲ့အလုံးရှင်အပြည့်ချထားတယ်။အသွားလာလဲခက်တာတော့ပိတ်ထားတယ
်။ဒီကနေ့မိုင်းပောက်ကွဲမှုဖြစ်စဉ်မှာလူသူထိခိုက်ဒဏ်ရာရရှိပြီးနိုင်မြေခံစစ်တပ်ကနေလုံခြုံရေးရဆောင်ရွက်နေတယ်လို့ပလက်ဝါမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကပြောပါတယ
်ကျွန်တော်တိုင်းနန်းကြီးရဲ့နေရာမှာဖြစ်ပါတယ်ကြားရတဲ့သတင်းကတယောက်ပဲနည်းနည်းထိခိုက်ဒဏ်ရာရတယ်ဆိုပါတယ်မစိုးရင်ရဘူးလို့သိရပါတယ်စပန်းဆင်ရစိတ်သာမလို့ကျန်နေတဲ့နေရာမလို့ဆောင်ကန်းဆောင်ရွက်နေတယ်လို့ယူဆပါတယ်ဗ
ျပလက်ဝါမြို့နယ်တွင်ပထမဆုံးအကြိမ်ဘုံးပေါက်တာလို့မြို့ခံလူကဆိုပါတယ
်အရင်တုန်းကတော့အဲ့လိုမျိုးတော့မရှိဘူးပေါ့ကိုယ်နောက်ပိုင်းဒီပြောတဲ့တော်နဲ့ဒီတိုင်းသားနဲ့ပဲဒီနဲ့ပြဿနာတွေဖြစ်ပြီးမှပထမဦးဆုံးပေါက်ကွဲမှုပေါ့ဖိနေနေကြတာပဲကို
မိုင်းပေါက်ကွဲတဲ့နေရာဟာခန့်လိုက်ရနှစ်ရှိကိုတိုက်ရင်သွားတဲ့လမ်းမှာပေါက်ကွဲတာဖြစ်လို့စက်ကိုဥတည်ပြီးဖောက်ခွဲဖို့ယူဆကြောင်းမြို့ခံတို့ကယူဆနေကြတာပါဒီမိုင်းခွဲမှုရဲ့လက်သက်ဟာရခိုင်လက်နက်ကိုင်အဖွဲ့ကလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွေရဘုံမူကြီးဝင်းစောဦးကပြောပါတယ်
မိုင်းညာတို့အောင်ထားလို့မီးရှို့တို့တို့အောင်ထားပေါ်တဲ့ဟာခါရတော့အေးပေါ့ဗျာမေးရဲကြီးတာအေးရဲချက်ပေါ့ဗျာမိသားအလုပ်လုပ်နေလို့ကျင်တော့ဟုတ်လားကျွန်တော်တို့တက်တရားတော့ဘာမှမဖြစ်ဘူးเนาะဒေသခံပြည်သူလူတွေပဲရှိကြတယ်
ကျခိုင်လက်နက်ကင်အေဖွဲ့ပြောခွေရခိုင်တုခကတော့ဒီနေ့ဘုံကွယ်မှုဖြစ်စဉ်နဲ့ပတ်သက်လို့သတင်းမရရှိသေးဘူးလို့ပြောပါတယ်ပလဝါမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်အဖွဲ့တို့စစ်ရေးသိမ်းမှမှုတွေရှိနေတယ်လို့ဒေသခံ 2,500 ခန့်စစ်ဘေးသိမ်းရှောင်နေရပါတယ်အလားတူဒီကနေ့မနေ့မှာကျခိုင်ပြည်နယ်ကြောက်တော်မြို့နယ်မြောက်ဆောင်ကျေးရွာဘက်မှာလည်းစိုက်ပွဲပစ်ခတ်မှုဖြစ်နေတယ်လို့ကြောက်တော်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ
်ကျွန်တော်တို့ရွာကြီးအခြေတက်ဖို့စစ်ဘေးတောင်ထဲမှာဖြစ်တယ်လားစိုက်ပွဲကတော့ဘောတော်ကမြေဆင်းမှမလို့ကြားလိုက်ရတယ်တနကြီးလည်းနေမှာပေါ့ဆိုတော့အော်ရနေမဘမ်းချောဘူ
းအနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မြောက်ကောင်ကျေးရွာနံမှာတမတော်စစ်ကြောင်းကိုအေအေဘက်ကနေမိုင်းခွဲတိုက်ခိုက်တာဖြစ်ကြောင်းပြောပါတယ
်ခြေပြီးဝင်းကျင်တဝိုက်မှာကျွန်တော်တို့နေနေရှင်းနေတာရှိတယ်အဲ့ဒီနေနေရှင်းတဲ့ဆောင်ရွက်တဲ့ဘက်ကိုအေအေကဆဲမိုင်းနဲ့ဆဲပြီးတော့တိုက်တာအောင်အောင်ကျူတောက်တော်နဲ့မြောက်ဘက်ပေါ့မြောက်တော်ဘက်ပေါ့မိုင်းဆဲတာအဲ့ဘော
ဒီခံလက်နက်ကင်အေဖွဲ့ကတော့ကြောက်တော်မြို့နယ်တွင်ဒီကနေ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေအေပြောခွေရခိုင်တုခကပြောပါတယ
်မဖြစ်ဘူးလို့ပြောတယ်အဲ့ဒီနေရာမှာလေသူတို့ကဒီလိုပြစစ်ကြောင်းသွားလို့ရှိရင်မပင်ခိုင်ရင်သူတို့ကတန့်ပြီးတော့ဖြစ်တာ
လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်အေဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့လက်တလော့ဘုံခွဲတိုက်ခိုက်တဲ့ဖြစ်စဉ်တွေနေ့စဉ်နဲ့မျှဖြစ်ပွားနေပါတယ်ဒီလဆိုင်ပိုင်းတွင်ဘုံနုကျုံမြို့နယ်တွင်မှ3ကြိမ်မင်းပြမြို့နယ်တွင်မှ1ကြိမ်အခုပလက်ဝါမြို့နယ်ကြောက်တော်မြို့တွင်းမှာဘုံခွဲတိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ